မြန်မာနိုင်ငံကရန်ကုန်မြို့နယ်မန္တလေးမြို့အပါအဝင်နေရာတော်တော်များများမှာဘုံတွေဆက်တိုက်တွေ့ရှိပေါက်ကွဲနေတာကြောင့်အမေရိကန်နိုင်ငံသားတွေကိုမြန်မာနိုင်ငံတွင်းမှာသတိနဲ့ခီးသွွာလာကြဖို့အတွက်အမေရိကန်တန်ယုံကသတိပေးနှိုးဆော်လိုက်ပါတယ်အခုလိုမျိုးခီးသွွာသတိရှိကြဖို့နှိုးဆော်လိုက်တဲ့အကြောင်းအမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရသူဂျန်နဖာဆာကီကအခုလိုပြောကြားခဲ့ပါတယ
် The US Embassy released a security message to alert US citizens residing in or traveling to Burma.of recent bombings in several locations around the country.
အိမ်လုံးဘုံးတွေနဲ့ဖောက်ခွဲခဲ့မှုတွေဟာအမေရိကန်နိုင်ငံသားတွေကိုပြစ်မှတ်ထားပြီးတော့တိုက်ခိုက်တဲ့လက္ခဏာအခုအချိန်မှာမတွေ့ရသေးပေမဲ့ရန်ကုန်မြို့နယ်မြန်မာနိုင်ငံတဝန်ခီးသွွာလာနေကြတဲ့အမေရိကန်နိုင်ငံသားတွေအနေနဲ့သတိရှိရှိနဲ့သွာလာကြဖို့ရန်ကုန်အမေရိကန်တန်ယုံကတိုက်တွန်းတယ်လို့သူကပြောသွားတာပါ။အများပြည်သူအသွားအလာများတဲ့ဈေးပန်းချံဘတ်စကားမှတ်တမ်းလိုနေရာမျိုးတွေမှာလည်းအထူးသတိရှိကြဖို့ကိုလည်းသတိပေးချက်ထဲမှာနှိုးဆော်ထားပါတယ်။နိုင်ငံသားခီးတွေအတဲများတဲ့ရန်ကုန်မြို့က Traders Hotel မှာတနင်္လာနေ့ညပိုင်းတုန်းကဘုံးကွဲခဲ့တာမှာ American အမျိုးသမီးတယောက်ဒဏ်ရာရခဲ့ပြီးတဲ့နောက်အင်္ဂါနေ့တုန်းကအခုလိုသတိရှိကြဖို့အတွက်တန်ယုံကစော်ဩလိုက်တာလည်းဖြစ်ပါတယ်မြန်မာနိုင်ငံကိုအလဲသွားတဲ့ American အမျိုးသမီးပြင်းပြင်းထန်ထန်ထိခိုက်ဒဏ်ရာရရှိတယ်လို့ American တန်ယုံကထုတ်ပြန်တဲ့ခီးသွားသတိပေးချက်မှာဖော်ပြထားပါတယ်American တန်ယုံအနေနဲ့ဒေသခံအာဏာပိုင်တွေနဲ့လည်းအနီးကပ်ဆက်သွယ်မှုရှိပြီးတော့နောက်ထပ်တိုက်ခိုက်နိုင်ခြေရှိတယ်ဆိုတော့စိုးရိမ်ရတဲ့တည်င်းအချက်လက်မျိုးတွေတော့သူတို့မှရမထားဘူးလို့ဒေသခံအာဏာပိုင်တွေဘက်ကပြောတဲ့အကြောင်းကိုလည်းတည်င်းနဲ့ခီးသွွာလာကြဖို့ American တန်ယုံရဲ့နှိုးဆော်ချက်မှာဖော်ပြထားပါတယ်။ရန်ကုန်တိုင်းမန္တလေးတိုင်းစကိုင်းတိုင်းတွေကမြို့နယ်တွေထဲမှာမပောက်ကွဲသေးတဲ့ဘုံတွေကိုလည်းအခုရက်ပိုင်းတွေမှာတွေ့ရှိခဲ့ပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲပောက်ကွဲမှုကြောင့်နှစ်ယောက်သေဆုံးခဲ့ပါတယ်။အခုလိုဘုံကွဲမှုတွေနဲ့ဆက်ဆက်လို့မတင်ငါတဲ့သူ၃ယောက်ကိုတပ်ဆိုင်ရာကဖမ်းဆီးစစ်ဆေးနေပေမဲ့အသေးစိတ်ထုတ်ဖော်ပြောခြင်းတော့မရှိသေးပါဘူးရှင်။